ကမ္ဘာ့ဘလုံးပြိုင်ပွဲပထမဆုံးควอเตอร์ไฟแนลပွဲတွေကိုဒီကနေ့ဇူလိုင်လ6ရက်နေ့9ရက်နေ့တွေမှာရှင်းမယ်ကစားကြရမှာဖြစ်ပါတယ်။ควอเตอร์ไฟแนลအဖွင့်ပွဲအဖြစ်ဇူလိုင်6ရက်ဒီကနေ့ည7နာရီခွဲမှာဥရုဂွေးနဲ့ပြင်သစ်တို့ရှင်းမယ်ကစားပြီးဇူလိုင်လ9ရက်စနေနေ့ပဲအခု7နာရီခွဲမှာဘရာဇီးလ်နဲ့ဘယ်လ်ဂျီယံတို့ကစားကြမှာပါ။ဥရုဂွေးနဲ့ပြင်သစ်နောက်ဆုံးတွေ့ထားတဲ့10ပွဲမှာပြင်သစ်ကတပွဲပဲနိုင်ထားပြီးဥရုဂွေးက4ပွဲနိုင်ပြီးတော့3ပွဲတည်ကြထားပါတယ်။ကမ္ဘာ့ဘလုံးပွဲ3ချိန်တွေ့ပြီးတော့မှာပြင်သစ်ကဥရုဂွေးကိုတကားမှအနိုင်မရဘူးပဲ။1966ခုနှစ်ပွဲမှာဥရုဂွေးက2ဂိုးတကူနဲ့နိုင်ပြီး2002နဲ့2010ပွဲတွေမှာဂိုးမရှိသေးကြထားပါတယ်။ဥရုဂွေးတင်းဟာအုပ်စုပွဲ3ပွဲစလုံးကိုရော16တင်းရှုံးထွက်ပွဲမှာပါ။ရော်နယ်ဒိုရဲ့ပေါ်တူဂီကိုပါနိုင်ယူပြီး4ပွဲစတိုက်နိုင်ပွဲနဲ့ควอเตอร์ไฟแนลကိုတက်လာတာပါ။ကမ္ဘာ့ဘလားပြိုင်ပွဲတစ်ခုအတွင်းမှာဥရုဂွေးတင်းဟာအရင်တုန်းက5ပွဲစတိုက်နိုင်ရတာတကားမှမရှိဘူးသေးပါဘူး။16တင်းရှုံးထွက်အဆင့်မှာအာဂျင်တီးနားကို4ဂိုး3ဂိုးနဲ့နိုင်ရပြီးတက်လာတဲ့ပြင်သစ်အသင်းတွေကတော့ဆယ်နှစ်နှစ်အတွင်းစင်ကြီးဖိုင်နယ်အဆင့်ကိုတက်ခွင့်ရမလားဆိုတာဒီပွဲကအဆုံးဖြတ်ပေးသွားမှာဖြစ်ပါတယ်။ควอเตอร์ไฟแนลဒုတိယပွဲကတော့ဘရာဇီးနဲ့ဘယ်လ်ဂျီယံပွဲပါ။16တင်းရှုံးထွက်အဆင့်မှာဘရာဇီးကမက္ဆီကိုကို2ဂိုးကိုမရှိနဲ့နိုင်ပြီးควอเตอร์တက်လာတာဖြစ်တယ်လို့ဘယ်လ်ဂျီယံကလည်းဂျပန်အသင်းကိုနောက်ဆုံးအချိန်ပိုင်းမှာမှရလိုက်တဲ့အနိုင်ဂိုးအပါအဝင်3ဂိုး2ဂိုးနဲ့နိုင်ရပြီးတက်လာတာပါ။အခုဒီချိန်သူတို့နှစ်တင်းတွေ့တာ5ချိန်ကျော်ဖြစ်ပြီး1963ခုနှစ်ကကစားတဲ့ချစ်ကြည်ပွဲမှာဘယ်လ်ဂျီယံအသင်းအနိုင်ရဘူးတာကလွဲလို့ကြံ3ပွဲကိုဘရာဇီးကအနိုင်ရထားပါတယ်။ဒီချိန်မတိုင်ခင်ပြီးခဲ့တဲ့ကမ္ဘာ့ဘောလုံးပြိုင်ပွဲ3ချိန်စလုံးမှာဘရာဇီးအသင်းကိုဥရောပအသင်းတသင်းတင်းကဖြုတ်ချခဲ့တာကြီးပါပဲ။2006ခုနှစ်မှာပြင်သစ်2010မှာနယ်သာလန်2014မှာဂျာမနီတို့ကိုဘရာဇီးအသင်းရှုံးနေပြီးပြိုင်ပွဲကနေထွက်သွားခဲ့ရပါတယ်။